ပြည်ထောင်နိုင်ငံရောက်မြန်မာသမ္မတဦးသိန်းစိန်ကိုဗြိတိန်အစိုးရကအကောင်းမြင်ကြိုဆိုတဲ့အပေါ်စိတ်ပြက်မိတယ်လို့ဘာမာကမ်ပိန်း UK ကပြောဆိုလိုက်ပါတယ်။ဗြိတိန်ခီးစဉ်အတွင်းမြန်မာနိုင်ငံအတွက်ပညာရေးစီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့လူ့အခွင့်အရေးဆိုင်ရာတွေဆွေးနွေးဖို့ရှိနေတဲ့မြန်မာသမ္မတနဲ့ဗြိတိရှဝန်ကြီးချုပ်တို့တွေ့ဆုံကြမယ့်အချိန်မှာပဲအင်္ဂလာနိုင်ငံရောက်မြန်မာရေးလှုပ်ရှားသူတွေကလည်းဝန်ကြီးချုပ်ရဲ့အင်ဒိုရှေ့မှာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးချိုးဖောက်နေတဲ့အခြေအနေတွေကိုစန့်ကျင်ကံွက်ဆန္ဒပြကြဖို့စီစဉ်နေပါတယ်အသေးစိတ်ကိုမတ်စုမုံကဆွေးနွေးမေးမြန်းထားပါတယ်ခင်ဗျာ
မြမသမရဦးသိန်းစိန်ရဲ့ဒုတိယအကြိမ်မြောက်ဥရောပခီးစဉ်အဖြစ်မြမနိုင်ငံကနေဒေသဆန်တော်ချင်းတနင်္ဂနွေနေ့မနက်ပိုင်းကစပြီးတော့ထွက်ခွာလာခဲ့တဲ့သမရဦးသိန်းစိန်နဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဇူလိုင်လ14ရက်နေ့ဗြိတိန်ဆန်တော်ချင်းညနေ6နာရီခွဲခန့်မှာအင်္ဂလန်နိုင်ငံဟီထရိုလေဆိပ်ကိုဆက်ရောက်လာခဲ့တာဖြစ်ပါတယ်အခုလိုမျိုးဆက်ရောက်လာတဲ့မြန်မာသမ္မတဦးသိန်းစိန်ရဲ့ဗြိတိန်ခီးစဉ်အတွင်းဒေးဗစ်ကမ်ရွန်အစိုးရကယင်းနှီးနှွေးထွေးစွာကြိုဆိုခဲ့တဲ့အပေါ်စိတ်ပြတ်မိတယ်လို့ဘာမကမ်ပိန်း UK ရဲ့ပြောခွင့်ရမတ်ဖာမနာက VOE ကိုပြောပါရယ
် The Burma Campaign UK we're very disappointed that the British government is giving the special red carpet treatment to President Thein Sein. We do think that he is visiting the wrong Hague.
ဗြိတိရှ်အစိုးရကသမရဦးသိန်းစိန်ကိုကော်ဇော်နီခင်ကျူဆူတဲ့အတွက်ဘာမာကမ်ပိန်း UK အနေနဲ့တိတ်ကိုစိတ်ပြတ်မိပါတယ်သမရဦးသိန်းစိန်အနေနဲ့နိုင်ငံခြားရေးဝန်ကြီးဝီလျံဟိတ်စီကိုလာပြီးတွေ့ဆုံမဲ့အစား The Hague မှာရှိတဲ့နိုင်ငံတကာစစ်ခုံရုံးကိုပဲလက်ပတ်သက်ပါတယ်သူဟာအရင်အာဏာရှင်စစ်အစိုးရလက်ထက်ကတည်းကမဟုတ်ပဲအခုလက်ရှိရာထူးထမ်းဆောင်စဉ်ကာလမှာလည်းလူခွင့်ချိုးဖောက်မှုတွေရှိနေပါတယ်ကချင်ပြည်နယ်မှာစစ်တပ်ကလူခွင့်ချိုးဖောက်မှုတွေရှိသလိုရခိုင်ပြည်နယ်မှာလည်းအလားတူပါပဲဒါအပြင်လူခွင့်လူရှားသူတွေကိုအကျဉ်းချတာတွေချင်းချောက်တာတွေတွေ့ရပြီးလွန်ခဲ့တဲ့တလအတွင်းမှာပဲလူ90ကိုထောင်ဒဏ်စီရင်ခဲ့ပါတယ်ဒါကြောင့်သမရဦးသိန်းစိန်ဟာစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးသမားမဟုတ်ဘူးလို့ကျွန်တော်တို့သုံးသပ်ပါတယ်
သမရရဲ့ခီးစဉ်အတွင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကမ်ရွန်အပါအဝင်ဗြိတိန်နိုင်ငံသားရေးဝန်ကြီးဝီလျံဟိတ်နဲ့လည်းသမရဦးသိန်းစိန်တွေ့ဆုံမှုရှိတာမို့အခုလိုမျိုးသမရဦးသိန်းစိန်နဲ့ဗြိတိန်တာဝန်ရှိသူတွေတွေ့ဆုံတဲ့အခါမှာကုန်သွယ်ရေးဆိုင်ရာကိစ္စတွေဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေနဲ့လူ့ခွင့်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့ရှိပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိစ္စတွေနဲ့ပတ်သက်လို့လည်းဆွေးနွေးနိုင်ကြခြင်းရှိပါတယ်။ဒါအပြင်တိုင်းရင်းသားဒေသတွေကပြည်ပခန့်ဖြစ်ပွားတဲ့နေရာတွေမှာမြန်မာစစ်တပ်ကိုလူ့ခွင့်ရေးတင်နန်းနေပေးနိုင်မှုဗြိတိန်အစိုးရရဲ့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးလဲဘာမကမ်ပိန်း UK ကမတ်ဖာမနာကအခုလိုဆက်ပြောပါတယ်
The British government are now proposing is actually to do training for the military. They say it's just going to be training in human rights, but to train the Burmese army in human rights.
British ဆွေရကမြန်မာစစ်တပ်ကိုလူခွင့်ရေးနဲ့ပတ်သက်လို့တင်နန်းပေးဖို့ကန့်လန့်ထားပါတယ်။တင်နန်းပေးရမှာလူခွင့်ရေးကိုအားပေးမယ်လို့ဆိုပေမဲ့အခုလိုစစ်တပ်ကိုတင်နန်းပေးရင်ငားစားနေတဲ့ငမန်းကိုတင်နန်းပေးတယ်လို့ဖြစ်သွားမှာပါ။လူခွင့်ရေးချိုးပေါက်နေတာစစ်တပ်ကဖြစ်လို့ဒီချိုးပေါက်သူတွေကိုအာဏာပိုင်တွေကထိထိရောက်ရောက်အေးအေးယူနိုင်ခြင်းမရှိသေးတဲ့ကတော့လူခွင့်ရေးချိုးပေါက်မှုတွေကိုအဆုံးသတ်အောင်လုပ်နိုင်မှာမဟုတ်ပါဘူး။
မြမသမရဦးသိန်းစိန်ဟာတနင်္လာနေ့ဒေသဆန်တော်ချင်းနေ့လယ်12နာရီခန့်မှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကမ်ရွန်နဲ့တွေ့ဆုံမှုရှိပြီးပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံတွင်းကပညာရေးစီးပွားရေးရင်းနှီးမြှုပ်နှံမှုကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးကြဖို့ရှိပါတယ်။ဒီလိုမျိုးဗြိတိန်ဝန်ကြီးချုပ်နဲ့မြန်မာသမ္မတတို့ဝန်ကြီးချုပ်အိမ်တော်အမှတ်30ဒေါင်းနင်းလန်းနေအိမ်မှာတွေ့ဆုံကြဖို့ရှိနေချိန်မှာပဲဗြိတိန်နိုင်ငံကြောင့်မြန်မာအရေးလှုပ်ရှားသူကချင်းအမျိုးသားအစည်းအရုံးနဲ့အတူဘာမကမ်ပိန်း UK အပါအဝင်တိုင်းရင်းသားအဖွဲ့တွေကစန့်ကျင်ကန့်ကွက်ဆန္ဒပြဖို့စီစဉ်နေကြတယ်လို့သိရပါတယ်။တနင်္လာနေ့ညနေပိုင်းချက်တမ်ဟောက်စ်မှာလည်း UK ရောက်မြမရေလှူရှားသူတွေမြမဒီမိုကရေစီအင်အားစုတွေစုဝေးပြီးတော့မြမအစိုးရအဖွဲ့ကိုဆန္ဒပြဖို့စီစဉ်နေကြတယ်လို့ကချင်အမျိုးသားအစည်းအရုံးကမတ်ခိုင်ထောင်ကပြောပါတယ်
ဝီနီချုပ်ကမ်ရွန်နဲ့ပေါ့နော်ဝီလျံဖေးကသူတို့ဖိတ်တဲ့အချိန်မှာလည်းဒီဦးသိန်းစိန်ကိုအခုလိုမျိုးကြိုဆိုတာကတော့ဒါကသိပ်စောနေသေးတယ်ပေါ့နော်ဒီဦးသိန်းစိန်ကတကယ် true reformer မဟုတ်ဘူးဆိုတာကျွန်တော်တို့ကတင်းတင်းကြပ်ကြပ်ဟိုဖော်ပြချင်တာဖြစ်တယ်ပေါ့ဒါအဲ့ဒါအထူးတစ်ဖြစ်အခုလုံလောဆယ်ကချင်းပြည်မှာဖြစ်တဲ့ဟောက်လဲဟိုအရင်တော့ကပဲကျွန်းလွန်ခဲ့တာမဟုတ်ဘူးအခုလဲဆက်လက်ပြီးကျွန်းလွန်ဖြစ်နေတယ်ဆိုတာကိုကျွန်တော်တို့ကဟိုမိမောင်းထုတ်ပြချင်တာဖြစ်ပါတယ်လို့
မြန်မာသမ္မတဦးသိန်းစိန်လန်ဒန်ကိုဆက်ရောက်လာတဲ့နေ့မှာပဲမြန်မာနိုင်ငံတွင်းကချိုးဖောက်ခံနေရတဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးဖို့နဲ့ဖိအားပေးအရေးယူပေးဖို့စာရာတွေကိုမြန်မာဒီမိုကရေစီရဲ့ပြည်ထောင်ပါလီမန်အမတ်များအဖွဲ့ APPG ကလည်းတောင်းဆိုချက်တရထုတ်ပြန်ခဲ့ပါတယ်ပြည်ထောင်နိုင်ငံတွင်းကပါလီမန်ထဲမှာမြမအရေးနဲ့ပတ်သက်လို့ပြည်ထောင်အစိုးရအပေါ်လွှတ်တော်အမတ်တွေကနေတဆင့်တင်ပြတောင်းဆိုမှုတွေကိုလည်းအင်္ဂလန်ကမြမအရေးလှူရှာသူမတ်ဆိုရာဖန်ကအခုလိုပြောပါတယ
်ပါလီမန်ကနေတဆင့်ကျွန်တော်တို့ဒီ parliamentary question ပေါ့နော်ဒီမိငုံးတွေမိတာရှိတဲ့ UK အစိုးရကိုသူတို့ PR ပေးတဲ့အနေနဲ့ပေါ့နော် ဒီဒေးဗစ်ကင်မရွန်ကိုတိုင်ဦးသိန်းစိန်နဲ့တွေ့တဲ့အချိန်မှာလူခွင့်ရေးချုပ်ဖောက်မှုအတွေ့ကိုအဓိကထားပြီးဆွေးနွေးပေးဖို့အဲ့ဒါကိုအဓိကတောင်းဆိုတယ်
ဇူလိုင်လ14ရက်နေ့ကနေဇူလိုင်လ18ရက်နေ့အထိ9ရက်တာကြာမြင့်မဲ့ဥရောပခီးစဉ်အတွင်းသမရဦးသိန်းစိန်ဟာဗြိတိန်နိုင်ငံပြီးရင်တော့ပြင်သစ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်